ရခိုင်ပြည်နယ်စစ်တေမျိုးကမိဘေးတင်ခဲ့တဲ့ဒုက္ခသည်စခန်းအတွက်ပြည်လည်နေရာချထားရေးနဲ့ထူထောင်ရေးတွေကိုရခိုင်အစိုးရနဲ့ပူးပေါင်းဆောင်ရွက်နေပါတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးကပြောပါတယ်လူသေဆုံးတဲ့အထိဖြစ်ခဲ့တဲ့အပြင်အိမ်တော်စုရာကျော်ရဲ့နေအိမ်ခန်းတွေမိတဲ့ပါသွားရတာကပေါ်ဆာမိကြောင်းလို့မိသားကပြောပြီးဒုက္ခသည်တွေဘက်ကတော့ဒီစခန်းမှာလူဦးရေထူထပ်လွန်းတာနဲ့အဆောင်လေးနေရာချထားတဲ့ပုံစံကြောင့်လည်းဒီလိုဖြစ်ရတဲ့အတွက်သူတို့ဘေးကင်းလုံခြုံစွာနေထိုင်ရေးတာဝန်ရှိသူတွေအနေနဲ့စနစ်တကျဆောင်ရွက်ပေးဖို့ကိုလည်းတောင်းဆိုပါတယ်အပြည့်အစုံဆက်ပြီးတင်ပြပေးပါမယ်ရှင်
ရခိုင်ပြည်နယ်စစ်တွေမြို့နယ်တွင်ကအုံတော်ချေဒုက္ခသည်စခန်းတွင်ပြီးခဲ့တဲ့အောက်တိုဘာလ18ရက်နေ့ည7နာရီခွဲလောက်မှာမိစတင်လောင်ကျွမ်းခဲ့ပြီးတော့ဒုက္ခသည်6ဦးသေဆုံးဒုက္ခသည်အဆောင်15လုံးပျက်စီးပြီးတော့အိမ်တော်စုပေါင်း142စုကဒုက္ခသည်စုစုပေါင်း822ဦးမိဘေးတန်သင်ခဲ့ကြရပါတယ်မိဘေးတန်သင်ခဲ့ရတဲ့ဒုက္ခသည်စခန်းတွေဒုက္ခသည်တွေကိုတော့လက်တလောမှာအုံတော်ကြီးအခြေခံပညာမူလာတန်းကျောင်းမှာယာယီနေရာချထားပေးထားပါတယ်မိလောင်သေဆုံးခဲ့ရသူတွေနဲ့မိဘေးတန်သင်ပြည်သူတွေကိုရခိုင်ပြည်နယ်အစိုးရနဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနတို့ပူးပေါင်းပြီးကူညီဆောင်ရွက်ပေးနေပါတယ်လို့လူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါတယ
်။ခုလူတွေကြောင့်လည်းဆိုချင်တယ်ကျွန်တော်တို့ဘာဝဒီဒုက္ခနဲ့ဆောင်ရွက်မှုရမမူရမီပြည်သူတွေတုံးနေလို့ထောက်ပံ့လာရှိတယ်။ဒါပြီးတော့အဲ့ဒီအင်အားစုတွေဝင်ရောက်သွားတဲ့အချိန်အင်အားစုဟိုအတုံးဆောင်ဖြစ်ပြီးပေါ့အဲ့ဒါစစ်တာနဲ့ကျွန်တော်တတ်မှတ်ထားရှိတယ်ဆက်တဲ့မျိုးတော့ဘာလို့အမျိုးမျိုးနေတဲ့ပေါ့နော်။အဲ့လိုမျိုး watch နဲ့ပေါ့အဲ့လိုမျိုးတမ်းပြလာရှိပါတယ်ခင်ဗျာနောက်ကကိုဆန်းစီရှားပေါ့နော်အဲ့လိုမျိုးလူတွေနဲ့ပြတ်ပြီးတော့ဒါလားအဲ့လိုမျိုးထောက်ပံ့နေခင်ဗျာအဲ့တော့ကျွန်တော်တို့ဝင်ကြတာနဲ့ဒီကျောက်ဖွဲ့ရတဲ့ထောက်ပံ့တယ်ကျွန်တော်ရဲ့နေဆိုင်အစီအမံခံဝဲမှုကြည့်ကြတာပေါ့နော်ဒီကနေပြီးတော့တက်တက်ပတ်ပြီးပြီးလေးပြရတယ်ဒီလိုမျိုးမဖြစ်အောင်ဆိုတော့ပုံမှန်မိသားစုရဲ့ပုံစံတိုင်းပဲပေါ့ဒါကြီးရဲ့ကျောက်ရတယ်ကျွန်တော်ကအချိန်နဲ့ဒီမှာအကုန်လုပ်ထားပြီးပါပြီအဲ့ဒီချက်ကို
ဒုက္ခသည်စခန်းတွင်အဆောင်နေအခန်းတွဲတွေထဲအိမ်တော်စုတွေကများပြားစွာစုဝေးနေထိုင်ကြရပြီးအခုလိုမျိုးမိဘနဲ့တဘာဝဘေးမတော်တဆမှုတွေကြုံကြိုက်လာရချိန်မှာတော့ဘေးကင်းလုံခြုံမှုတွေရှိအောင်ထိရောက်တဲ့ကာကွယ်မှုတွေမစီစဉ်ပေးထားတဲ့အတွက်အခုလိုမျိုးလူ6ဦးအထိသေဆုံးခဲ့ရတဲ့အဖြစ်နဲ့ကြုံခဲ့ရတာလို့စစ်တွေဒုက္ခသည်စခန်းတွေဒုက္ခသည်တဦးဖြစ်တဲ့ဦးခင်မောင်ထွန်းကပြောပြပါတယ်ဒုက္ခသည်စခန်းတွေအတွင်းမှာစနစ်တကျနေရာချထားမှုတွေနဲ့ဘေးကင်းလုံခြုံမှုတွေကိုဆောင်ရွက်ပေးတဲ့လို့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရထောက်ပံ့မှုတွေဟာလည်းအရေးတကြီးလိုအပ်နေပါတယ်လို့ဥက္ကမောင်ထွန်းကပြောပါတယ
်။လူ6ရောက်တော့အဆူဆုံးပါတယ်။နောက်ပြီးတော့စစ်ကန်တွေ့ရတဲ့အဆောင်ကြီးတွေလောင်ကျွတ်ပါတယ်။ဒါတွေကကျွန်တော်ပြောမယ်ဆိုရင်ရှယ်တာဒီဇိုင်းတွေကိုကျွန်တော်အရင်ဆုံးပြောင်းဖို့လိုတယ်။အဲ့ဒီရှယ်တာကနေနောက်ရှယ်တာတစ်ခုကိုတစ်ခုမှမပြောင်းဖို့အတွက်ပေါ့နော်။အဲ့လိုမျိုးမခုတ်ဆဲဖို့အတွက်ပုံစံမျိုးလက်ချင်းနဲ့ချင်တဲ့ IDP ကိုကျွန်တော်တို့လည်းပေါ့နော်။ဒီ IDP တကယ်နဲ့မှလူခံနေရတယ်ဆိုတာကဒီလူတွေရဲ့အစ်ကအန်ဒီရဲ့နေဒီလူတွေကခံနေရတာပဲအစိုးရရဲ့ဒီရှယ်တာစီမံကိန်းပေါ်မှာသူတို့ရဲ့ဖြည့်ပြပေါ့နော်ရုပ်တခုကဒီ IDP တစ်ခဲမှာပေါ့နော်အဲ့လိုမျိုးကန်တယ်ပါတယ်လို့မရှိဘူးဒီလူတွေကြီးအားကိုးရတဲ့နေရာလည်းမရှိဘူးအဲဒီလူအကြောင်းမျိုးမျိုးကြောင့်ပေါ့လို့ဒီလူတွေကအဲ့လိုမျိုးဒီမှာလည်းအန်ဒီတခုကြီးရင်ဆိုင်ကြတော့ဒီလူတွေကနေထိုင်နေရတာဖြစ်တယ်
2012ခုနှစ်ရခိုင်ပြည်နယ်တွင်လူမျိုးရေးဘာသာရေးအသွင်ဆောင်အကြံဖက်ပြစ်ပခါတွေရဲ့နောက်ပိုင်းမွတ်စလင်ဒုက္ခသည်တွေဟာစစ်တွေအုံတော်ချေဒုက္ခသည်စခန်းတွေအပါအဝင်စခန်းတွေမှာခိုးလုံနေထိုင်ခဲ့ကြရတာဖြစ်ပါတယ်ဒုက္ခသည်စခန်းတွေအတွင်းမှာလူဦးရေထူထပ်စွာနေထိုင်ကြရပြီးစားဝတ်နေအခက်အခဲတွေကလည်းရင်ဆိုင်နေကြရတာမို့ဒုက္ခသည်တွေသူတို့ရဲ့နေရင်းကိုပြန်လည်နေထိုင်ခွင့်ရပြီးတော့နေ့စဉ်လူနေမှုဘဝတွေပုံမှန်လည်ပတ်လုပ်ကင်ခွင့်တွေဆောင်ရွက်နိုင်မှုအစိုးရတာဝန်ရှိတဲ့သူတွေဘက်ကအရေးတကြီးဆောင်ရွက်ပေးသင့်ပါပြီလို့လည်းရခိုင်ပြည်နယ်မောင်နှုံးမြို့နယ်ကမျိုးတကြီးကြေးရွာသားမွတ်စလင်တူဦးဖြစ်တဲ့ဦးလာထွန်းကလည်းအကြံပြုပါရယ
်ဒုက္ခရှင်စစ်တမ်းတွေတောက်ကြလည်းမတောင်းဆိုမှုကြီးရဆိုတာလာပြီးသူကသူ့သမားစီသမားစီအကြံနေရတဲ့သူ့ဆူရံကိုသူ့ဟောဘောသူ့ရဲ့မူလနေရာဒီမှာပြင်ပြီးတော့သူ့ရင်သူ့ရံနဲ့လုံးပြနေပြီးသူ့လူမကျော်စားကြည့်ရအဆောင်နဲ့ပြီးပြီးတော့သူ့နဲ့ဟောဘောသူ့အိမ်ရောက်အလိုအတော်ဆက်ကြည့်ပြီးပြန်လာတယ်ဒီလိုဒီအများကြီးတော့ဟောဘူးသူကြမ်းသူစစ်စစ်ဆက်မှာသူစောက်ချတဲ့စခန်းကြီးကအဲစစားဖြစ်တယ်စစားဖြစ်တာကတော့သူစကတ်ကူကူမှာအဲ့လိုမကတော့ကစစ်ပေါ်ရင်စစားရဲသူကအဲ့လိုလောင်သွားတာပေါ့နော်ဒီလိုကဒီကျွန်တော်ဒီစစ်ကြအင်တွေမကတော့စမီးလောင်တွေဆိုရင်စအိမ်မအိမ်တော့ပဲအဲ့လိုသူကလောင်တာအခုကစခန်းကြီးကစစားရဲဖြစ်တော့အများကြီးလောင်သွားတာပေါ့အဲ့မှာစကန်တွေကလည်းဖြည်းဖြည်းလေးဆိုတော့ပြီးတော့သင်တယ်ဆိုတော့ဒီကအသိကြီးတယ်ဟိုကဟိုလုံးနိုင်ကြည့်ကြရတယ်အဲ့တော့ဒီလေးပြရလာမယ်
လက်တလုံးမှာတော့မိလောင်ကျွမ်းမှုဖြစ်ခဲ့တဲ့ဒုက္ခတဲ့စခန်းတွင်ကမိလောင်ကျွမ်းမှုကိုတော့ပေါ်စာမီအဖြစ်စစ်တွေမိသက်ဌာနကသတ်မှတ်ထားပြီးမိစတင်လောင်ကျွမ်းခဲ့တဲ့နေရာကဥနော်စုမြကိုပေါ်စာမီပုံမှန်285လူသေမှု304ကကြီးတို့နဲ့စစ်တွေမြို့နယ်အမှတ်1ရဲစခန်းမှာအမှုဖွင့်တရားစွဲဆိုထားပါတယ်ရှင်။